မြန်မာနိုင်ငံစီးပွားရေးဟာဒီနှစ်ဗန်တာနှစ်မှာတည့်ရခိုင်နှုန်းကျဆင်းနိုင်ကြောင်းကမ္ဘာဘဏ်ကခန့်မှန်းထားပါတယ်။လက်နက်ကင်ပဋိပက္ခတွေရင်ဆိုင်ရတဲ့အပြင်မကြခင်လပိုင်းကရေလွှမ်းမှုဘေးဒဏ်တွေထက်ကျုံခဲ့ရတဲ့မြန်မာစီးပွားရေးဟာစောစောပိုင်းကခန့်မှန်းချက်တွေနဲ့ကွဲလွဲပြီးနောက်ထပ်ကျဆင်းနိုင်ရည်ရှိနေတာကိုကမ္ဘာဘဏ်ကသတိပေးထားပါတယ်။ငွေကြေးဖောင်းပွားမှုငွေတန်ဖိုးကျဆင်းမှုလျှက်စစ်တအားနဲ့လူသားအရင်းအမြစ်လှုပ်အားလျော့နယ်သွားတဲ့ပြဿနာတွေကလည်းမြန်မာစီးပွားရေးကိုပိုပြီးကျဆင်းအောင်တွန်းပို့နေတယ်လို့အစီရင်ခံစာကရေးသားထားပါတယ်။ပြီးခဲ့တဲ့ဇွန်လကတော့မြန်မာနိုင်ငံစီးပွားရေးဟာမက်လာ2025ခုနှစ်ကုန်မဲ့ဗန္ဓာရေးနှစ်အတွင်းတည့်ရခိုင်နှုန်းတိုးလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းခဲ့ပါတယ်။တစ်ချိန်တည်းမှာဆင်းရဲမွဲတေမှုနဲ့အကြမ်းဖက်မှုတွေတိုးလာနိုင်တာကိုသတိပေးခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေရပ်တန့်သွားပြီးစီးပွားရေးကဏ္ဍအတီးတီးခက်ခက်ခဲခဲရုန်းကန်နေရပါတယ်။လနကိုင်ပဋိပက္ခတွေကြားအခြေခံစားတောက်ကုန်တင်ပို့တဲ့လမ်းကြောင်းတွေပိတ်ပင်ခံရပြီးတိုင်းပြည်လူရေ55သန်းရဲ့၄ပုံတပုံဟာအစားအသောက်မလောက်ငှားတဲ့အကျက်တဲကိုရင်ဆိုင်နေရတဲ့အကြောင်းကိုလည်းကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ငွေကြေးဖောင်းပွားမှုပြင်းမြန်26ရာခိုင်နှုန်းဆက်ရှိနေဖို့မျှော်လင့်ရပြီးပြီးခဲ့တဲ့စက်တင်ဘာလယာကီမုန်တိုင်းတိုက်ခိုက်ခဲ့တဲ့တန်းကြောင့်စိုက်ပျိုးရေးလုပ်ငန်းတွေအကြီးအကျယ်ပျက်စီးခဲ့တာကိုလည်းအစီရင်ခံစာမှာထည့်သွင်းထားပါတယ်ခင်ဗျာ။